အော်တိုဘာလ28ရက်နေ့မှာကျင်းပမယ့် MCA တနိုင်ငံလုံးအပြစ်ရရေးစာချုပ်လက်မှတ်ထိုးတဲ့၄နှစ်ပြည့်ခန္ဓာတက်မဲ့ RCSS စံပြီပြန်လည်ထူထောင်ရေးကောင်စီဥက္ကဋ္ဌဗိုလ်ချုပ်ကြီးရက်စစ်ကိုလက်ခုလက်မှာခရီးဆက်ခွင့်မပြုတာကြောင့်နှစ်ဖက်ညှိနှိုင်းနေတဲ့အကြောင်းဒီကနေ့မြေပြည်တော်ကသတင်းစာရှင်းလင်းပွဲမှာတက်မတော်သတင်းမှန်ပြန်ကြားရေးကော်မတီအတွင်းမှုကပြောသွားပါတယ်။သတင်းတောက်တွေနေခဲ့ကြတဲ့အစိုးရတပ်နဲ့တိုင်းသာလက်နက်ကိုင်တပ်ဖွဲ့တွေကြားလက်ရှိတိုက်ပွဲတွေကိစ္စမူရစ်စေဝါပြဿနာအပြစ်ရရေးစတဲ့အကြောင်းအရာတော်တော်များများကိုလည်းတက်မတော်ဘက်ကပြန်ပြီးတော့ဖြေကြားခဲ့တဲ့အကြောင်းကိုယ်တိုင်သတင်းသွားယူခဲ့တဲ့ကိုဇော်ဝင်းဆိုင်ကပြောပြပါမယ်ရှင်
။တက်မတော်ကသတင်းစာရှင်းလင်းပွဲတွေကိုတလားတစ်ချိန်သဘောမျိုးကျင်းပလေရှိတာမှာဒီကနေ့အော်တိုဘာ26ရက်နေ့မှာလည်းအခါတိုင်းလိုပဲနေပြည်တော်မှာရှိတဲ့တက်မတော်စစ်တမိုင်းကြားတဲ့အကျွမ်းမှာပြုလုပ်ခဲ့ပါတယ်။အစပိုင်းမှာတက်မတော်သတင်းမှပြန်ကြားရေးကော်မတီဥက္ကဋ္ဌဗိုလ်ချုပ်စိုးနိုင်ဦးဒုဥက္ကဋ္ဌဗိုလ်ချုပ်ထွန်းထွန်းညီနဲ့အတွင်းရေးမှူးဗိုလ်မှူးချုပ်ဇော်မင်းထွန်းတို့ကတလားချင်းဖြစ်စဉ်တွေကိုတင်ပြခဲ့ကြတာမှာရခိုင်ပြည်နယ်မှာလက်ရှိအေအေရခိုင်တက်မတော်နဲ့ဖြစ်နေတဲ့တိုက်ပွဲအခြေအနေရှမ်းပြည်နယ်အတွင်း TNL တောင်းပလောင်လက်နက်ကိုင်အဖွဲ့အပါအဝင်တခြားလက်နက်ကိုင်အဖွဲ့အစည်းတွေနဲ့စီးရဲရထိတ်တန့်ရင်ဆိုင်မှုအခြေအနေတွေမြောက်ပိုင်းမဟာမိတ်လေးဘက်နဲ့တိုက်ခိုက်ရဆေးရေးဆွေးနွေးမှုနဲ့သဘောတူညီချက်ရနိုင်မှုအလားအလာမူရစေဝါပြဿနာတို့အပြင် MCA တနင်္ဂနွေဆိုင်ရာပြစ်ခတ်တိုက်ခတ်မှုရက်စရေးသဘောတူညီချက်လက်မှတ်ရေးထိုးတဲ့လင်းနစ်ကြီးအခမ်းအနားအကြောင်းတွေကိုအကျယ်တဝင့်တင်ပြခဲ့ကြပါလေ MCA လင်းနစ်ကြီးအခမ်းအနားကိုလာမယ့်တနင်္လာနေ့အောက်တိုဘာ28ရက်နေ့မှာနေပြည်တော်မှာကျင်းပဖို့ရှိတာကြောင့်တိုင်းသာခေါင်းဆောင်တွေအစီအစီရောက်လာနေကြတာမှာတခြားတိုင်းသာခေါင်းဆောင်တွေလာတဲ့ခီးစဉ်တွေမှာဒီနေ့အချိန်ထိအခက်အခဲမရှိသေးတဲ့နဲ့ RCSS စံပြပြန်လည်ထူထောင်ရေးကောင်စီဥက္ကဋ္ဌဗိုလ်ချုပ်ကြီးရွတ်ဆက်ကိုမြန်မာစစ်တပ်ကလမ်းခုလမှာခီးဆက်သွားခွင့်မပြုတာကြောင့်အခမ်းအနားကိုတက်မဲ့အစီအစဉ်ဖြစ်ရမယ်သဘောရှိနေပါတယ်။ဒီကိစ္စနဲ့ပတ်သက်လို့ဒီနေ့လာရှင်းလင်းပွဲအတွင်းဒီနေ့နောက်ပြည်ကမေးတာမှာတက်မတော်ဒီနေ့မှာပြန်ကြားရေးအဖွဲ့အတင်းငမှုဘုံမှုချုပ်ဇော်မင်းထွန်းကအခုလိုဖြေကြားခဲ့ပါတယ်
။ပုံမှန်ခီးကလုံုံရေးအရာကလုံုံရေးအရာကတော်လုံးကိုစိတ်မချတဲ့အနေအထားဖြစ်ပါတယ်။အဲ့တခုခုဒီထက်မှာဒါလို့မလို့ဒီကုန်းကန်းကြီးရနေဆက်သွားလာလို့မလို့တခုဖြစ်သွားလို့ရှိရင်ကျွန်တော်နယ်နေတဲ့ကိုဝင်လာပြီးဖြစ်ပါတယ်ကျွန်တော်နယ်နေတဲ့ကိုဝင်လာပြီးဖြစ်တယ်အဓိကတာဝန်ရှိမှာဘယ်လိုလဲဆိုတော့လုံုံရေးအဖွဲ့တွေမှာတာဝန်ရှိမှာဖြစ်တယ်လုံုံရေးကိုဘယ်သူကတောင်းရက်နေတုံးဆိုတော့ကာဝေးတဲ့လုံုံရေးကိုတတ်မတော်နဲ့မြန်မာနိုင်ငံရဲတပ်ဖွဲ့ရတောင်းရက်နေတာဖြစ်တယ်ဒါကြောင့်မလို့ကျွန်တော်အနေနဲ့ကဒီစာချိလိုက်ကနေနေနဲ့လာဖို့အားလုံးစုတင်နေဖြစ်တယ်ဒါကိုနောက်ပိုင်းမှာလည်းကျွန်တော်ဒီဟိုပြန်ပြောကြစည်းစံညီနိုင်မှုတွေတော့ရှိပါတယ်စည်းစံညီနိုင်မှုတွေရှိရတာဒီတာချိလိုက်ဘက်ကနေပြန်လာနိုင်ဖို့တော့စည်းစံညီနိုင်မှုတွေရှိရလက်ခဏာမလက်ခဏာတော့သူတို့ပိုင်းပေါ့
တိုင်းသားကောင်းကောင်းနေနဲ့အစိုးရတက်မတော်ကိုယ်စားလှယ်တွေနှိရှိလာများစူးစမ်းပြီးရရှိလာတဲ့ MCA သဘောတူညီချက်လက်မှတ်ရေးထိုးတဲ့မြတ်ပတ်လည်အခမ်းအနားကိုအဆင်ပြေချုံးဝေစွာတက်နိုင်အောင်စီစဉ်ဆောင်ရွက်ပေးနေတယ်လို့လည်းဘုံမှုချုပ်ဇော်မင်းထွန်းကပြောပါတယ
်ဒီလိုမျိုးပွဲမျိုးမှာတော့ကျွန်တော်တို့ကဘောနော်ဟိုတက်တဲ့အခါမှာအနောက်ရှက်ပြင်းပြင်းနဲ့တက်နိုင်အောင်အခုဒီမပြန်နိုင်တဲ့ရောက်နိုင်အောင်စီစဉ်ဆောင်ရွက်ပေးတာဖြစ်တယ်။အဲဒီမှာတော့ဒါအားလုံးကပူပေါင်းပါဝင်ဆောင်ရွက်နိုင်တယ်။အားလုံးကနားလည်မှုရှိနေပူပေါင်းပါဝင်ဆောင်ရွက်နိုင်တယ်ဆိုတော့ပို့ပြီးကြဂျင်းဂျန်ကြီးအတွက်အကျိုးဖြစ်ဆုံးတယ်လို့ထင်ပါတယ်
။ဒီကနေ့ဒေသကချင်းလင်းပွဲမှာကျင်းပခင်အေအေအဖွဲ့ကစစ်တပ်နဲ့ရဲတပ်ဖွဲ့ဝင်အယောက်ဝက်50ကျော်ကိုဖမ်းဆီးသွားခဲ့တာအပါအဝင်ရခိုင်ပြည်နယ်အတွင်းအခုရပိုင်းတွေမှာအခြေအနေဖြစ်ပေါ်နေတဲ့တိုက်ပွဲအခြေအနေတွေကြောင့်ရခိုင်ကိစ္စဟာသတင်းတောက်တိုင်းကစိတ်ဝင်စားနေကျင်နေကြတဲ့အကြောင်းအရာဖြစ်ခဲ့ပါတယ်။ဒါကြိမ်ဒီသားမှာလက်ရှိဖြစ်ပေါ်နေတဲ့တပ်ပွဲတွေကိုအေအေအဖွဲ့ကဖန်တီးခြင်းသာဖြစ်ပြီးတပ်မတော်ကဖန်တီးခြင်းမဟုတ်ကြောင်းဒီခန့်ဒီနယ်မှာဖြစ်နေတဲ့ပဋိပက္ခရဲ့ကဲခံဟာအေအေအဖွဲ့သာဖြစ်ကြောင်းတပ်မတော်သတင်းမှပြန်ကြားရေးအဖွဲ့ဒုဥက္ကဋ္ဌဗိုလ်ချုပ်ထွန်းထွန်းညီကသတင်းစာရှင်းလင်းပွဲမှာပြောကြားခဲ့ပါတယ်။ဒါကြောင့်ဒီခန့်ဒီသားတည်ငြိမ်ရေးအတွက်အေအေအဖွဲ့မရှိမှဖြစ်မယ်လို့သူကပြောပါတယ
်။ဒီခန့်ဒီသားမှာတည်ငြိမ်အေဂျင်စီတို့ကအေအေမရှိဘူးဆိုရင်အေဂျင်သွားလိမ့်မယ်။ပြေကြောက်ပြောရတယ်ကျွန်တော်အမှတ်ခံ
အော်တိုဘာ28ရက်နေ့မှာ NCA လက်မှတ်ရေးထိုးတဲ့လင်းနစ်ကြီးအခမ်းအနားကျင်းပပြီးနောက်တစ်နေ့အော်တိုဘာ29ရက်နေ့မှာတော့ JNCM ခေါ်တနင်္ဂနွေလုံးပြစ်ခတ်တိုက်ခိုက်မှုရက်စရေးသဘောတူညီချက်ပူးတွဲအကောင့်ထွေဖော်ရေးဆိုင်ရာညှိနှိုင်းအစည်းအဝေးဘယ်တော့ကျင်းပမယ်ဆိုတဲ့ကိစ္စကိုဆက်လက်ကျင်းပသွားဖို့စီစဉ်ထားကြတာကြောင့်ခုလို RCSS ဥက္ကဋ္ဌမတက်ရောက်နိုင်တဲ့အနေအထားကအဲ့ဒီဆွေးနွေးမှုကိုအဟံသာဖြစ်စေမလားဆိုတာကတော့မသေးကြသေးပါဘူး။ဒါပေမဲ့သမရယုံဝန်ကြီးဌာနပြောရေးဆိုခွင့်ရှိသူဥတော်သေးကတော့ NCA လက်မှတ်ရေးထိုးတဲ့လင်းနစ်ကြီးအခမ်းအနားကိုဖြစ်ပြီးခေါင်းဆောင်တွေမတက်လဲကျင်းပသွားမှာဖြစ်ကြောင်းအော်တိုဘာ25ရက်နေ့ကနေပြည်တော်မှာပြုလုပ်တဲ့သတင်းစာရှင်းလင်းပွဲအတွင်းပြောကြားခဲ့ပါတယ်ခင်ဗျာ။